ပြုတ်နဲ့အမေရိကန်နိုင်ငံတို့ကြားမလွဲမရှောင်သာတဲ့ကွဲပြားခြားနားမှုတွေရှိနေတဲ့တိုင်အောင်တရုတ်အစိုးရဟာအမေရိကန်ပြည်ထောင်စုနဲ့အတူလက်တွဲလုတ်ကင်ဆောင်ရွက်သွားမှာဖြစ်တယ်လို့တရုတ်သမ္မတရှီဂျင်းပင်ကကတိပြုပြောဆိုလိုက်ပါတယ်။တရုတ်နိုင်ငံကိုအလဲပတ်ရောက်ရှိနေတဲ့အမေရိကန်ဗန္ဓာရေးဝန်ကြီးဂျက်လျူနဲ့ဘေကျင်းမြို့တော်မှာရှိတဲ့ပြည်သူ့ခမ်းမဆောင်ကြီးမှာအင်္ဂါနေ့ကတွေ့ဆုံစဉ်မစ္စတာရှီကအခုလိုပြောဆိုလိုက်တာပါ။ပြီးခဲ့တဲ့သတင်းပတ်အတွင်းမစ္စတာရှီသမ္မတဖြစ်လာပြီးတဲ့နောက်ဒါဟာပထမအဦးဆုံးတွေ့ဆုံမှုလည်းဖြစ်ပါတယ်။မစ္စတာလျူကလည်းတရုတ်နိုင်ငံနဲ့အမေရိကန်ပြည်ထောင်စုတို့ကြားရဲ့ဆက်ဆံရေးဟာအလွန်အရေးပါတဲ့အကြောင်းအလေးနဲ့ထောက်ပြပြောဆိုခဲ့ပါတယ်။ကမ္ဘာကြီးပုံမှန်တည်တည်ငြိမ်ငြိမ်အားကောင်းကောင်းနဲ့ဖွံ့ဖြိုးတိုးတက်မှုရှိစေဖို့အတွက်စီးပွားရေးအင်အားကြီးနှစ်နိုင်ငံအနေနဲ့တာဝန်ရှိတယ်လို့မစ္စတာလျူကပြောဆိုပါတယ်။တရုတ်နိုင်ငံအနေနဲ့ကုန်သွယ်မှုနဲ့ရင်းနှီးမြှုပ်နှံမှုပြုလုပ်ရမှာရှိနေတဲ့အတားအဆီးတွေကိုလျှော့ချပေးဖို့ကိုလည်းသူကတိုက်တွန်းခဲ့ပါတယ်။တရုတ်နိုင်ငံရဲ့ဖွံ့ဖြိုးတိုးတက်လာမှုကြောင့်နိုင်ငံရဲ့ခြားကုန်ပစ္စည်းတွေအတွက်ဈေးကွက်တစ်ခုဖြစ်လာလိမ့်မယ်လို့အမေရိကန်ပြည်ထောင်စုကမျှော်မှန်းထားတဲ့အကြောင်းသူကထောက်ပြပြောဆိုခဲ့ပါတယ်။မကြသေးခင်ကအထီးတော့အမေရိကန်ပြည်ထောင်စုနဲ့တရုတ်နိုင်ငံတို့ကြားစီးပွားရေးကိစ္စပိုင်ဆိုင်မှုအခွင့်အရေးကိစ္စနဲ့တရုတ်ငွေကြေးတန်ဖိုးတတ်မှတ်မှုဆိုင်ရာကိစ္စတွေမှာသဘောထားကွဲလွဲမှုတွေရှိနေခဲ့ပါတယ်ခင်ဗျာ။